သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်ဒီမြို့သားညီညီရေးဆိုအရေးကြီးပါဘယ်လိုဆောက်ပါ့ခင်ဗျာန
ော်ငါကလည်းအစိုးရဒီလိုဖြစ်ခင်ဗျာစိတ်တော်စီကဟာနာတိန်နဲ့2021 February 1ရက်နေ့အဲ့ဒါပြလို့9ရက်နေ့ပေါ့10ရက်နေ့နဲ့9ရက်နေ့ချောင်းမှာတော့ကျမတို့နေပြည်တော်မှာရှိတဲ့ဒီလူတော်ကိုယ်စားလှယ်ရဲ့အဆောင်ပေါ့နော်အဲ့ဒီမှာကျမတို့အာပိတ်ထားခဲ့ရတယ်လူတော်မတော်ရဘူးအဲခေါင်းဆောင်တွေလည်းဖမ်းလိုက်တယ်ပေါ့နော်အဲ့ဒီကနေပြည်တော်မှာကျမတို့တော်ဖို့ဖို့တော့လုပ်ဖို့လုပ်လို့လေဒီကောက်ပွဲရေကောက်ပွဲလူတော်ကိုယ်စားလှယ်အနေနဲ့လူတော်တက်ဖို့လာတယ်ဒီဒီကောက်ပွဲကတရားမျှတရင်ဒီလူတို့ရဲ့အဲစင်မနဲ့ဆန္ဒကိုလည်းဆိုတော့လူတော်ကိုယ်စားလှယ်ဒီအနေနဲ့တော့ကျမတို့ဒီသူလူလူအတန်ကိုစားပြီးလို့လည်းအခုလည်းနေပြလိုက်တဲ့ဒီသူလူလူကိုလည်းအဲကျမတို့ accountable ဖြစ်ဖို့လို့လိုတာပေါ့အဲတော့ဒါကြောင့်နိုင်ငံလုံးကလည်းဒီစစ်အာဏာသိမ်းကိုစန့်ကျင်နေကြသလိုကျမတို့ကလည်းပဲဒီသူလူလူပေးလိုက်တဲ့ mail ကြီးဒီသူလူလူကပေးအပ်လိုက်တဲ့တောင်းကိုရုပ်ောက်မှလူတော်ကိုယ်စားလှယ်ဒီနဲ့ထမ်းဆောင်ရအောင်ဆိုတဲ့တောင်းကိုရှိရဲ့အဲနိုင်ငံသားအနေနဲ့လည်းဒီမှာတရားမှုကိုခုကတော့အရှိတူလွတ်တော်ကိုစလဲနေနေပတ်တာကိုရှိရပါတော့ဒါကြောင့်မလို့စစ်တပ်ကအနာသိမ်းပြီးတဲ့အချိန်မှာတို့တို့ပြည်အောင်စုလွတ်တော်ကိုခေါ်လို့မရဘူးခေါ်လို့မရပေမဲ့အဲ့လွတ်တော်ကိုကိုစားပြုတဲ့ကော်မတီအနေနဲ့ပေါ့နော်ပထမဆုံးဖာချူပါလီမန်အနေနဲ့တို့လွတ်တော်ကိုစလဲတော်များများစုစုစည်းနိုင်တဲ့လွတ်တော်ခေါ်လိုက်တယ်အဲ့ဒီကနေပြီးတော့မှရရှိဒီအနာသိမ်းမှုကိုစန့်ကြည့်မယ်ဆိုရင်တော့သူရာနဲ့ချီရဲ့လွတ်တော်ကိုစလဲကိုအမြဲတမ်းစုစည်းပြီးတော့အော်ပေါ့နော်ဟိုတော့ရောက်အောင်ခါကျတော့ခက်ခဲတဲ့ခါကျတော့ကိုစားပြုကော်မတီလိုရဲဆိုပြီးတော့လွတ်တော်ကိုစားပြုကော်မတီဖွဲ့စည်းတယ်အဲ့တော့လွတ်တော်ကိုစားပြုကော်မတီကနေပြီးတော့မှလွတ်တော်ဆိုတာတော့အုပ်ချုပ်ရေးမဟုတ်ဘူးဒါကဥပဒေပဲဖြစ်တယ်ပေါ့နော်ဆိုတော့အစိုးရတရဲ့လူတွေစီကောင်စီရဲ့တရားဝင်မှုကို challenge လုပ်ဖို့လို့ဆိုတာရောနောက်ပြီးတော့အပြည်သူလူထုကကျမတို့ကိုအစိုးရဖွဲ့ဖို့လို့မေးပြလိုက်တာဖြစ်တယ်ပေါ့အဲ့တော့အဲ့အစိုးရကိုဘယ်လိုဖွဲ့မလဲဆိုရင်ဒီတိုင်းကလာမှာကျမတို့တိုင်းပြည်ရဲ့လိုအပ်ချက်အရာရောရုပ်ောက်ခံတော်ကိုယ်စားလှယ်ကြီးတသက်နဲ့အစိုးရမဖွဲ့တင်ဘူးမတူကွဲပြားတဲ့တခြားသော diverse ဖြစ်တဲ့ဒီတိုင်းသားအဖွဲ့အစည်းတွေကကိုယ်စားလှယ်လည်းပါဖို့လို inclusiveness ကိုတက်နိုင်ဆုံးတော့ဒီတိုင်းတိုင်းကလာမှာတွေကပါဝင်ဖို့လို့လုပ်တယ်ဒါမှလည်းပူအားကောင်းမယ်ပေါ့နော်အစိုးရကျမတို့အမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းလိုက်တော့ဖွဲ့စည်းတဲ့အခါမှာဘယ်လိုအခြေခံလေးဖွဲ့စည်းပါလဲတောင်ချီအောင်ဒီဖွဲ့စည်းလာလို့ကျမတို့လက်ခံလို့မရတော့ဘူးတောင်ချီကပြတ်သွားပြီအဲဆိုတော့ဒါဆိုလို့ရှိရင်ဒီလိုမျိုးစုဖွဲ့မှုမှာကျမတို့ binding reference လို့ရမယ် document နိုင်ငံရေးသဘောတူညီချက်တခုလိုပါတယ်ပြည်ညင်တခုလိုတယ်ဆိုတော့အဲ့ဒီပြည်ညင်ကိုကျမတို့အရင်ရေးဆွဲပါတယ်ရေးဆွဲတာအခုဖြစ်လာတဲ့ Federal Democracy Charter ပေါ့နော်အဲ့တော့အဲ့ဒီ Charter အရာကျမတို့ operationalize လုပ်ဖို့ represent လုပ်ဖို့လို့အဲဒီ governing body အနေနဲ့ပေါ့နော်မူတညညရေးဆိုရအောင်ဖွဲ့စည်းလာဖြစ်တယ်အဲ့တော့မဖွဲ့စည်းခင်ကလေးကကျမတို့ဟိုပါပေါ့ယာယီနိုင်ငံဝင်ကြီးဌာနနဲ့ညွန်ကြီးအနေနဲ့တွဲပြီးတော့တာဝန်ထမ်းဆောင်တယ်အဲခုနကဒီ charter အရအစိုးရဖွဲ့စည်းပြီးတဲ့အခါမှာလည်းပဲကျမနိုင်ငံနိုင်ငံဝင်ကြီးအနေနဲ့တာဝန်ထမ်းဆောင်ပြီးတော့အခုချိန်ထိအဲဆက်အနာသိမှုကိုဟိုဆန့်ကျင်နေတာဖြစ်ပါတယ်အ
ဲ့တော့ national unity လာမယ့်နေ့ဒီမြန်မာပြည်ထဲမှာရှိတဲ့တိုင်းသားဖွဲ့စည်းရေးထောက်ခံမှုဘယ်လောက်ရပါလဲ
အဓိကတော့မဟာမိတ်ကြီးအနေနဲ့ပေါ့နော်အဲကျမတို့ကြည်ကျဲတင့်တင့်ကျမထင်နေရရှိတဲ့ဒီပေါ်တော့ဒီတိုင်းသားတော်လိုင်းလည်းလက်ခံအများစုပေါ့လေကျမပြောရမယ်ဆိုရင်80ရာခိုင်နှုန်းလောက်ကကျမတို့နဲ့ engagement ကောင်းကောင်းရှိပါတယ်ကျမတို့ federal senate ကိုတွားတာဖြစ်တဲ့အတွက်ကြောင့်မလို့ NUG က federal အစိုးရလိုမျိုး federal senate မှာကျင်သုံးတဲ့ federal အစိုးရလိုမျိုးကျင်သုံးနိုင်ဖို့လိုတယ်ဆိုတော့တိုင်းသားတွေရဲ့သဘောတူညီချက်လည်းရှိတယ်ဒီလိုသဘောတူညီရဲ့အခါမှာကျမတို့တခါမှတိုင်းပြည်ရဖက်ဒရယ်စနစ်မဖြစ်ခဲ့ဘူးတော့အဲကျမတို့လိုအပ်ချက်တွေတော့ရှိတယ်ဒါပေမဲ့အခုကပြည်တော်စုအစိုးရအနေနဲ့ကျမတို့တာဝန်ထမ်းဆောင်နေတယ်တစ်ဖက်မှာလည်းပဲဟုတ်ပြီဒါဆိုပြည်တော်စုအစိုးရဆိုလို့ရှိရင်ဖက်ဒရယ်ယူနစ်တွေရဲ့အစိုးရအုပ်ချုပ်မှုပိုင်းတွေတော့ဘယ်လိုသွားမလဲဆိုတော့အခုရှိလင်းစွဲအဲတိုင်းသားမဟာမိတ်တော်နယ်ရေးလက်နက်ခိုင်အဖွဲ့အစည်းတွေရဲ့သူတို့ရဲ့အုပ်ချုပ်မှုဒေသတွေမှာတော့တချို့ဒီနေတွေမှာတော့ bottom up ပုံစံမျိုးနဲ့အဲဒီနေ့အစိုးရရေပေါ်ထွန်းလာနေတယ်ပေါ့ဒီကန္နာအစိုးရရေပေါ်ထွန်းလာနေတယ်အဲဒီပေါ်ထွန်းမှုတွေကြားမှာပဲကျွန်တော်တို့ NUG ကတော့အဲဒီပြည်သူ့အစိုးရအနေနဲ့အခုလောလောဆယ်တော်လိုင်းကန္နာအစိုးရအနေနဲ့ဆောင်ရွက်နေတယ်ဆိုတော့ဖြစ်စဉ်အတိုင်းလုံးကြော်လောက်ကကျွန်တော်တို့ကိုဟိုအများကြီးထောက်ခံမှုနဲ့ဆက်ပြီးတော့တော်လိုင်းကိုသူတို့ကတော်ဝင်နေကြတာဖြစ်ပါတယ
်နောက်တစ်ခုကဒီတကယ်လို့ဆက်အားရှိတာလားဒီမှာကျွန်တော်ကဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီအချိန်မှာမြမပြည်မှာဘယ်လိုဖြစ်လာအညီအကျဝင်နေဆိုတာနေနဲ့ဝင်မလားကျွန်တော်တို့အခု PDF တရားလဲတနိုင်ငံလုံးပြန့်နှံ့နေတယ်ခိုင်တို့ခင်ရင်းတော့လည်းသူစီနားရရရန်ကောင်းနေဆိုတော့အဲ့လိုတလားနှစ်လောက်တည်းမှာစီအာနာရှင်ပြုတ်ကြတာပါဖြစ်မယ်အာ
ဘာဖြစ်မလဲဆိုတော့ဒီကိစ္စကျွန်တော်တို့လက်ရှိအခြေအနေဘယ်လောက်ဖြစ်နေလဲဘယ်လိုအနေထားမျိုးကျွန်တော်တို့ပြင်ဆင်ထားလဲဆိုတာကိုသိဖို့လိုမယ်လို့ထင်တယ်ပေါ့နော်ကျွန်တော်တို့ဒီဝန်ကလေးကအကယ်၍ဆင့်အာဏာရှင်စနစ်ပြုတ်ကျသွားရင်ဘယ်လိုစနစ်မျိုးနဲ့အစားထိုးမလဲဆိုတာခုနပြောတဲ့ကျွန်တော်တို့မဟာမိတ်တိုင်းရင်းသားတွေနဲ့ကြားထဲမှာလည်းပဲပြင်ဆင်ထားတာရှိတယ်အထူးသဖြင့်ပြည်နယ်တွေဆိုလို့ရှိရင်တိုင်းသားတွေထိန်းချုပ်တဲ့ဒေသတွေဖြစ်တယ်အဲ့တော့ပြည်နယ်တွေမှာကငခုကလေးက traditional governing body ရှိထားပြီးသားဖြစ်တယ်တိုင်းသားတွေကပေါ့နော်ဆိုတော့အဲ့ဒါတွေကအခုတဖြည်းဖြည်းနဲ့ကောင်းလာနေတယ်ဒီနေ့ထဲမှာစစ်တပ်နေတာကြီးပဲမဟုတ်ဘူးဗျာ။အကယ်၍စစ်တပ်ပြီးထိထုတ်တဲ့ဒေသတွေမှာဘလို့အထုပ်ကြီးစနစ်နဲ့အစားထိုးမလဲဆိုတာတွေကိုကျွန်တော်တို့ကြိုတင်ဆွေးနွေးခဲ့ကြတယ်လို့အခုဆိုလို့ရှိရင်လည်းဒီ capacity building တွေတို့ပြည်နယ်တွေဆိုပြည်နယ်ရဲ့တပ်ဖွဲ့တွေကိုဟိုပေါ့နော်အစားဖွဲ့စည်းရဲ့အမျိုးတွေတည်ဆင်းလာတာတွေရှိ။ဆိုတော့တစ်ဖက်မှာလည်းပဲဒါကတော့ပြည်နယ်တွေပေါ့တိုင်းသားထိထုတ်ဒေသတွေ။ဆိုတော့တစ်ဖက်မှာကျတော့တိုင်းဒေသကြီးကြီးပေါ့။တော့အရင်တုန်းကဒီလိုမျိုးတိုင်းသားလက်နက်ကဖွဲ့စည်းတွေမရှိတဲ့တိုင်းဒေသကြီးလိုဒေသမျိုးတွေမှာကျတော့ကျွန်တော်တို့ NUG ကနေပြီးတော့အချီရပေါ်တော့ပြည်သူ့အုပ်ချုပ်ရေးအဖွဲ့လေးနဲ့ကျမတို့ဒီလုပ်နေရတာရှိအဲ့တော့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကို transform လုပ်ပြီးတော့ဒီတိုင်းဒေသကြီးမှာ federal unit အသွင်ပေါ်အောင်လုပ်လို့အခုလေးကကျမတို့ဒီ design တွေ formulate လုပ်နေတာရှိပါတယ်ဆိုတော့အဲ့ဒီဟာတွေ formulate လုပ်ပြီးတဲ့အခါကျတော့ခုနကယူကောက်ခံကိုယ်စားလှယ်ကြီးတက်တော်လှူရှာတဲ့အသူကြီးဥပမာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကြီးလုပ်တဲ့ defense forces တွေကိုဘယ်လိုသွားမလဲနောက်စစ်တပ် military code of conduct ကိုလည်းဒါကြောင့်ကျမတို့ကအရေးကြီးတယ် code of conduct ရဲ့ chain of command ရဲ့ပေါ့နော်ဒီ command တစ်ခုလေးအောက်မှာရှိဖို့လို့အကယ်၍ဒီ command တစ်ခုလေးအောက်မှာရှိဖို့ခက်ခဲရှိရဆိုရင် joint command ကိုဘယ်လိုလုပ်ကြမလဲပေါ့နော်ဒါတွေ organize လုပ်ဖို့လို့ကျမတို့တိုင်ရင်းနဲ့ဒီဘက်တစ်ချမ်းမှာဒါတွေလည်းဆွေးနွေးပြီးတော့တည်ဆောက်နေတာဖြစ်ပါတယ်ဆိုတော့ခါကြတော့စစ်ကောင်စီပြုံးချင်တာကဘာဖြစ်မလဲဆိုတော့ကျမတို့ဘူပြည်သူ့အုပ်ချုပ်ရေးအဖွဲ့ကြီးကအစားထိုးမှဖြစ်တယ်အားနည်းချက်တွေရှိတော့ညာလည်းပဲသူတို့ရဲ့ capacity building တွေကိုကျမတို့အချိန်မီလုပ်နိုင်မယ်အဲ့ဒီအချိန်မှာလည်းပဲဝိုင်းဝန်းပြီးတော့နိုင်ငံတကာအခုညချမယ်ပုံမှန်လေးပို့ပြီးတော့လူတွေကလှူလာနိုင်မယ်ကုညီလာနိုင်မယ်ဆိုလို့ရှိရင်တော့ခုနပြောတဲ့ဓမ္မဒီယာဘယ်တော့မှမကျေဘူးလေပေါ့နော် federalization process ကို bottom up ပုံစံနဲ့တည်ဆောက်တဲ့ federal စနစ်ရဲ့အခြေခံကောင်းနေလမ်းကြောင်းပေါ်ရောက်သွားနိုင်မယ်လို့ကျွန်တော်တို့ကမြင်ပါတယ်။
NGO နဲ့ပတ်သက်လို့ထောက်ခံနေလို့ရှိတယ်လို့တုံ့ပြန်များလာတဲ့သူဝေဖန်ကြတယ်လေဝေဖန်တာဝန်ကြီးကြီးကကိုချင်းလေးဘာမှတရားမလုပ်နိုင်ဘူးဒီဖွဲ့ထားလာပဲပါညာအဲ့ဒီပြောနေရတယ်များရှိတော့အဲ့တော့ဒေါ်စင်မောင်နေနဲ့ပါမင်းသူပြန်ပြောချင်ပါလ
ားဝေဖန်မှုဆိုတာတော့လုံးတဘာပဲလို့မြင်တယ်ပေါ့နော်ဘရိုအထူးသဖြင့်ကျမတို့ဒီမိုကရေစီစနစ်ကိုယုံကြည်တဲ့သူတယောက်နေနဲ့ဝေဖန်မှုကလိုအပ်ပါတယ်ဒါပေမဲ့ခုနဝေဖန်မှုမှာအဖြေလဲပါနိုင်ရင်တော့ပိုကောင်းတာပေါ့နော်ခုနပြောသလိုဟုတ်တယ်မလုံနိုင်မှုဆိုရင်ဘယ်နေရာတွေမှာမလုံနိုင်တာလဲအဲ့ဒီမလုံနိုင်တာကတော်နိုင်ရေးကိုဘယ်လောက်ထိเออนอกนี้แจ้งจ๋าก็สิแหละทีนี้เนี่ยจะตัวเรามา flex เนี่ยပြောဘူးလို့လို့ရယ် narrative ကြီးပဲဟုတ်တယ်အဲ့ဒီ narrative က effect အချက်လက်ပေါ်မှာအခြေခံပြီးပြောတာလေဆိုတာကအရေးကြီးတယ်လို့မြင်ပါတယ်ဝေဖန်တဲ့နေရာမှာပေါ့เนาะဆိုတော့ကျွန်တော်တို့ကိုဝေဖန်မှာအထူးဆိုပါတယ်အဲ့တော့ဝေဖန်တဲ့ခါမှာခုနအချက်လက်နဲ့ဝေဖန်တဲ့ခါကြလို့ရှင်တော့ပိုကောင်းတယ်အဲ့ဒီအချက်လက်ဒီပေါ်မှာအခြေခံမျိုးဟုတ်တယ်ဒီအချက်လက်ကမှန်နေမှန်ကန်တဲ့အချက်လက်ပေါ်မှာမှန်ကန်တဲ့ narrative တိဆောက်ပြီးတော့ criticize လုပ်တယ်ဆိုလို့ရှင်ကျွန်တော်တို့ပြင်လို့ရပါတယ်ဒါပေမဲ့တခါတခါခက်တာဝေဖန်တာတော့ဝေဖန်တယ်ဘာလို့ပြန်မှန်းမသိဘူးဘယ်အချက်လက်ပေါ်မှာအခြေခံတာမျိုးမသိတဲ့ဟာမျိုးကြတော့ကျွန်တော်တို့မှလိုက်ပြီးတော့အားနေချက်ကပဲဟာလဲဘာလို့ပြန်ရမှာလဲဆိုတာအခက်အခဲဖြစ်ပါတယ်ဆိုတော့ဝေဖန်မှုတွေကကြိုးစားဖို့ဆရာကောင်းပါတယ်ကျွန်တော်တို့ကြိုးစားပါတယ်ဒါပေမဲ့ပိုထိရောက်စေချင်တော့ခုက fast and narrative နဲ့ detail လေး match ဖြစ်တဲ့ criticism ဖြစ်ဖို့လိုပါတယ
်ဒီတစ်ခု NUG စဖြစ်လာတယ်ကျွန်တော်တို့အားနာတင်းနေတဲ့အချိန်တွေကစခဲ့တယ်စခဲ့ရဆိုတော့အခုထိထိကဘာမှာနိုင်ငံရေးအတိမတ်ပြူတာမခင်ရသေးဘူးအဲ့ဘာတွေ့ကြုံလို့ခင်ပါအ
ဓိကတော့ contest ဖြစ်နေတာပေါ့နော်ဟိုအတိမတ်ပြူတာမခင်ရသေးဘူးဆိုတော့ကနိုင်ငံတကာဆက်ဆံရေးမှာသူတို့နိုင်ငံဆက်ဆံရေးဆိုတာကအစိုးရတွေဆက်ဆံတာမဟုတ်ဘူးနိုင်ငံကိုဆက်ဆံဖြစ်တယ်အတိမတ်ပြူတာကလည်းအစိုးရကအတိမတ်ပြူတာမဟုတ်ဘူးနိုင်ငံကအတိမတ်ပြူတာဆိုတော့ဒီနိုင်ငံကဆက်ဆံရေးအခြေခံမျိုးရှိပါတယ်အဲ့တော့ဒီသဘောတရားအရဆိုရင်ဆက်ဆံဆောင်လည်းအတိမတ်မပြူဘူးတကယ်တော့ကျမတို့ NUG ကိုလည်းပဲ the legitimate representative နေနဲ့အတိမတ်ပြုတယ်ဒါပေမဲ့အစိုးရအနေနဲ့သူတို့ကဘာလို့မှတော့အတိမတ်မပြုဘူးဆိုရင်အနေအထားမျိုးရှိပါတယ်ဆိုတော့နိုင်ငံတကာဆက်ဆံရေးမှာတော့ဟိုကျမတို့နဲ့ဆက်ဆံနေတဲ့နိုင်ငံတွေရဲ့အစိုးရသူတို့ကအခုဆက်ဆံဆောင်ရွက်နေတာဟုတ်တယ်ဒါပေမဲ့ဒါကအစိုးရအတိမတ်ပြုတာဘူးနိုင်ငံဆက်ဆံရေးဟာပြည်သူတွေနဲ့ခုနအထူးသဖြင့်တော့နိုင်ငံကိုအတိမတ်ပြုတာ sovereign state နေနဲ့လည်းဆက်ဆံတာဖြစ်ပါတယ်လို့ဒီလိုဟိုတုံ့ပြန်မှုတွေရှိတယ်ဒီလိုမျိုးအခြေခံကအပရစ်ပယ်ဒီနဲ့ခင်ဗျားကဆက်ဆံရတာဖြစ်တဲ့အတွက်အတိအမှန်ပြုတာဖြစ်ပါတယ်
။အဲ့တော့ဒီတော့စင်မာအောင်ဒီနဲ့ဒီဩစတြေးလျအစိုးရကိုဘယ်လိုမြင်လဲ။ဩစတြေးလျအစိုးရကအခုလောစင်မာဒေါ်စင်မာအောင်ပြည်ပေါင်းက တက်တာကိုပြေပြေဆိုကျွန်တော်ထားရတော့တော်လေးကိုခံတော့ဗျာဆွေးနေစွာဒီမှာခက်ခါလာပဲလို့ဒီမှာခံတဲ့ကိစ္စနားလည်းမထွက်ဆရာနာရှင်ကိုလည်းမထောက်ခံဘူးအဲဒီ policy နဲ့တွားနေရင်အခုလိုပြေဆိုတော့တန်ဒီဝေါနဲ့ပြေပြေခါမှာဒေါ်စင်မအောင်နေနဲ့ရှေ့မှာဆွေးနေစွာနဲ့ဆက်စားနေမှာဘလို့များဖြစ်လာမယ်လို့ထင်ပါတယ်
အဲဒါတော့နောက်ထပ်တကားတစ်ချက်လို့ကျွန်တော်ပြောလို့ရတာပေါ့နော်ဆိုတော့အထူးသဖြင့်တော့ဩစတြေးလျကမြန်မာပြည်နဲ့ဆက်ဆံရေးကောင်းပါလားရေအစိုးရလက်ထက်ဒီလက်ထက်မှာရောပေါ့နော်ဒီဩစတြေးလျနိုင်ငံသားတွေအနေနဲ့ရောအစိုးရအနေနဲ့ရောနော်ဒီမိုကရေစီနိုင်ငံတိုင်းနိုင်ငံအနေနဲ့ရောဒီမိုကရေစီပြုပြင်ကြောင်းလိုက်ရေးမှာအဲဒါပဲပြောကျွန်တော်တို့ဒေတာတွေပေါ့ပေါ့နော်အာဆီယံပြည်လို့ရှိရင်ခုနအင်္ဂလိပ်နိုင်ငံတွေထဲမှာရောဒီမိုကရေစီနိုင်ငံတွေထဲမှာရောအရေးကြီးပါအထူးတူပဲပထမပိုင်းမှာအေးဆက်နေတာကတော့နိုင်ငံတကာက issue တွေကြောင့်လည်းပေါ်တယ်လို့ Australia နိုင်ငံသားဖြစ်တဲ့ Mr. Sean Turner ကစိတ်ကောင်းစီရဲ့လက်ထဲမှာအကျဉ်းချခံရတာလေအကြောင်းတရားတစ်ခုလို့တော့ကျွန်တော်တို့မြင်မိတယ်ပေါ့ပုံမှန်အားဖြင့်တော့ဒါ Australia ကမြန်မာအရေးကိုသူဟိုစိတ်ဝင်စားတယ်နောက်ပြည့်ခါကျတော့ဒီနောက်ဆုံးစီးပွားရေးပိတ်ဆို့တဲ့ကိစ္စမျိုးတွေကိုကိုယ်တိုင်တူတဲ့ individual တွေကမလုပ်နိုင်တော့မှာမဟာမိတ်ဒီနေ့နိုင်ငံတကာမျက်နှာစာမှာဆိုလို့ရှိရင်တော့စစ်အာဏာသိမ်းမှုကိုဆက်တင်ပြီးတော့ဟောဘာပဲပြောပြောအတူတကွဒီမိုကရေစီမိတ်ဖက်နိုင်ငံတွေနဲ့ယုံကြည်ခြင်းနဲ့ယုံကြည်ချက်တွေလည်းရှိပါတယ်။ဒါပြင်ကိုဒီ humanitarian assistance နဲ့ပတ်သက်လို့ရှိနေပဲအဲ့ဒါတို့ထိုက်တင်နေပေါ့နော်။အာ budget တွေသုံးဆွဲရမျိုးတွေတော့ဟိုတတိထားမိလေ။ဆိုတော့အခုအဲ့ဒီအချိန်အဲ့ဒီကာလမျိုးမှာအဲ့နိုင်ငံတကာကြီးနဲ့တွေ့ကြုံရတဲ့အတွက်ကြောင့်မို့လို့ဒါကဘာလို့ပြန်လဲဆိုတော့ Australia အစိုးရမြန်မာအရေးကိုဒီထင်တာထက်အဲပို့ပြီးတော့အစိတ်ဝင်စားမှုရှိလာတယ်ဆိုတော့ပြရတယ်။အဲဒီစိတ်ဝင်စားမှုကလည်းခုနပြောတဲ့ဆိုရတဲ့ policy တွေနောက်အခုအာဆီယံရဲ့ချင်းကပ်နေရဲ့ချင်းကပ်ပုံတွေပေါ့နော်ကမ္ဘာရဲ့ချင်းကပ်ပုံတွေမှာအော်စတြေးလျကမှအရင်နဲ့ပတ်သက်လို့ရှိရင်တော့အမျက်ချင်းမပြတ်ဖြစ်နေနောက်ထပ်မှအယူဒီထက်ပို့ပြီးတော့တက်တက်ကြွကြွတုံတုံတက်တက်နဲ့အဲဆောင်ရွက်လာဖို့လို့ကျွန်တော်တို့ညွှန်လင်းပါတယ်။ဒါကကောင်းမှုနဲ့ချီးကျူးတယ်လို့မြင်ပါတယ်
။ဟုတ်ကဲ့ဒီဒေါ်စင်မောင်ကအော်စတြေးလျရဲ့အခြေမှာအဆူရမှာရှိတဲ့ငမလူမျိုးစုတွေသူတို့ရဲ့လူရှာမှုကိုဘလို့များမြင်လဲ။ဘာတွေများအကြံဉာဏ်ပေးစေပါလဲ
။ဩစတြေးလျကမြန်မာဒီအစ်ကိုဘာတွေကအားတောင်းပါလဲ။တကယ်ကကျွန်မမရောခင်တဲ့ကဟိုဟိုအနာသိမ့်ပြီးတဲ့နောက်ပိုင်းမှာလည်းဘောနာရခိုင်ရခိုင်ကျွန်တော်ကတော့နိုင်ငံရေးလုပ်တယ်ဆိုတာကျွန်တော်တို့ဒီပြည်တွင်းမှာဟိုနိုင်ငံရေးထက်ထွက်လုံချတဲ့သူနိုင်ငံရေးလုံချတဲ့သူကတက်တက်လေယာတစ်ခု class တစ်ခုနေနေရှိရတာ။ဒီဒေါ်လာရင်းကလည်းလူလူဒေါ်လာရင်းပဲဒီဘက်မှာရောက်နေတဲ့မြန်မာဒီအစ်ကိုဘာတွေထဲမှာနိုင်ငံရေးဟိုဟိုနိုင်ငံရေးတက်တော့လုပ်လာတဲ့သူတွေလည်းမဟုတ်ဘူးနဲ့တာမန်နိုင်ငံသားတွေကုန်တဲ့ကောင်ဒီဒေါ်လာရေးကိုစိတ်ဝင်စားနေအားပေးကြတယ်ထောက်ခံကြတယ်ပေါ့နော်အဲ့ဒီမှာမှခုနပြောသလိုအင်ဂျီကိုဟိုတည်တည်ချာချာနဲ့တစိုင်းမမဲ့ထောက်ခံလာခဲ့တဲ့အဲဒီ diaspora တွေလည်းအားကောင်းကောင်းနဲ့တွေ့ရတယ်ဒီဘက်မှာလည်း critical ဖြစ်တဲ့ diaspora တွေလည်းရှိပါတယ်ဆိုတော့ဒါကတော့ခုနပြောသလိုပဲတဘာဝပဲကျွန်တော်တို့ထောက်ခံမှကျွန်တော်တို့ကြည့်သူမဟုတ်ပါဘူးတကယ်ကြတော့အစိုးရဆိုတာကအဲသူတွေလို့တော့ကိုယ်စလဲစိတ်နဲ့ပေါ့တော့တော့ကိုယ်စလဲဆိုတာဟာကိုယ်မဲပေးတဲ့သူရဲ့အကျိုးစီးပွားရောမဲမပေးတဲ့အကျိုးစီးသူရဲ့အကျိုးစီးပွားရောလည်းကျမတို့ကကြည့်ရတာဖြစ်တယ်ထို့တူပဲကိုအန်ယူဂျီကလည်းဒီတိုင်းပါပဲခုနကကိုယ်ထောက်ခံတဲ့ဒါစမရီလည်းရှိတယ်ကျမတို့တွေ့ဆုံပွဲရေဆိုတော့တော်တော်များများလာကြတယ်ပေါ့နောက်လည်းဆက်ပြီးတော့တွေ့သွားဖို့လို့ရှိတယ်မြို့၅မြို့လောက်မှာအာမြန်မာ community နဲ့တွေ့ဆုံပွဲရေလုပ်သွားဖို့လို့အရင်နေ့နေ့နဲ့သူတို့ခုနပြောသလို criticize လုပ်ချင်တာတွေလည်းလုပ်လို့ရမယ်တည်ချင်တဲ့မိကုန်တွေလည်းမေးမြန်းလို့ရမယ်ဆိုတော့ဒီ constituent meetingဒီနေ့ကျမတို့လုပ်သွားဖို့လို့ရှိတော့ဒီ organize လုပ်တဲ့အခုကြုံခဲ့တဲ့မျိုးတွေမှာကြည်လာတော့တော်တော်များများလေးအဲဒီမြန်မာ diaspora မှာရှိတဲ့ community leader တွေက organize အောင်ကောင်းလုပ်နိုင်အောင်ပြရတယ်။ဒီနေရာမှာလည်းအခုနပြောတဲ့ permanent majority အခြေအနေမဟုတ်ဘဲနဲ့အခုနတိုင်းသားလူမျိုးစုကိုယ်စားလှယ်တွေနဲ့ community တွေကလည်းစုဖွဲ့ထားတာမျိုးတွေ့ရတယ်။အဲ့တော့ဘာထူးခြားလဲဆိုတော့ခေတ်ကြီးကတော့ permanent majority နဲ့တိုင်းသားလူမျိုးစုတွေက even နိုင်ငံရဲ့အခြေအနေမှာတည်ကြားစီဖြစ်နေတည်ကြားဒီမျိုးတော်လိုင်းမှာတော့အခုကပို့ပြီးတော့စုစုစည်းစည်းနေပေါ့လေ။that's worry ဒါမှလည်းဖြစ်ရတဲ့အနေအထားမျိုးတော့ကျွန်တော်တို့တွေ့ရပါတယ်။ Australia ဒီနေရာမှာလည်းထူကြပါတယ်။
Okay တော့ဆမအောင်ခုတို့ကျွန်တော် SPS Radio ကိုချင်ပေးပြီးဆွေးနွေးပေးတဲ့အတွက်ကျေးဇူးများလို့တင်ပါတယ်
။ဟုတ်ကျေးဇူးတင်ပါတယ်။ဒီ SPS Radio နဲ့တစင်း Australia နိုင်ငံထဲမှာ meeting နေထိုင်ကြတဲ့ကျွန်တော်တို့မြန်မာဒီဘာဒီကိုစကားပြောခွင့်ရတဲ့အတွက်အခုတင်စကားပါခွင့်ရတဲ့ SPS ကိုကျေးဇူးတင်ပါတယ
်။ SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား။Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ